ဆရာဦးဆိုင်လေးခင်ဗျာဒီရှမ်းပြည်နယ်အတွင်းမှာဆရာတို့ SNLD ပါတီကိုယ်စားလှယ်တောင်းတွေနိုင်ငံရှိမှုအခြေအနေလေးပေါ့လေနောက်ဆုံးအခြေအနေလေးဘယ်လိုများရှိပါလဲဆရာ
အခုမင်းစင်းနေရတော့အကုန်မငြိမ်သေးဘူးပေါ့နော်တချို့ရဝေးကပြည်အုပ်စုတစ်ခုနှစ်ခုကျန်တာမျိုးအဲ့လိုတော့ရှိပါတယ်ဒါပေမဲ့ရရှိထားတဲ့မဲရလက်အခြေအနေကတော့ရှမ်းပြည်နယ်မြောက်ပိုင်းတောင်ပိုင်းတော်တော်များများမှာကျွန်တော်အနိုင်ရရှိထားပါတယ်ရှမ်းပြည်နယ်ရှေ့ပိုင်းမှာတော့မဲရသလောက်ပဲဗ
ျရှမ်းပြည်မြောက်ပိုင်းနဲ့တောင်ပိုင်းမှာအနိုင်ရရှိမှုအခြေအနေလေးတွေဘယ်မြို့နယ်တွေလဲဘယ်လွတ်တော်ကိုယ်စားလှယ်လောင်းတွေဖြစ်မလဲဆရာ
မူဆယ်မှာဆိုလို့ရှိရင်လွတ်တော်300လုံးပေါ့နော်အဲ့မှာမဲရထားပါတယ်ကိုခိုင်မှာတော့မသေးကြဘူးစိမ့်နီမှာပြည်သူလွတ်တော်ကပြည်နယ်နှစ်ခုစလုံးပေါ့နော်အဲမဲအသာစီးရထားပါတယ်နောက်လာရှိုးမှာတော့လောလောဆယ်အာကျူတက်ထားတယ်ညအမဝင်လာတဲ့ကျိုတင်မဲ1000လောက်ဟာကျွန်တော်တို့အတွက်ကိုမဲရလာပြောင်းပြန်ဖြစ်သွားပြီပါလေ။အဲ့ဒီအတွက်တော့ကျွန်တော် NLD လွတ်တော်ကိုယ်စားရေးနဲ့ပူးပေါင်းပြီးတော့မှစံကွက်လွှာတင်လာပါလေ။ညမှာရှိတဲ့ဒီဘောရဲ့ကြောက်မဲအဲ့ဒါတော့အကုန်နိုင်ပါလေ။နောက်မိုင်းရဲ့အကုန်နိုင်ပါလေ။မြန်မာနဲ့တောင်ပိုင်းမှာကျတော့တောင်ကြီးနဲ့မိုင်းပန်လွဲအကုန်နိုင်ပါလေခင်ဗျာ။
ခုဆိုလို့ရှိရင်ပေါ့လေပုံစံ16ဖြည့်ပြီးတဲ့ဒီမြို့နယ်အလိုက်ဆိုလို့ရှိရင်ဘယ်နေရာတွေများများရှိမလဲ။ဆရာကပြောတဲ့နေရာတွေပဲလား။
ဟုတ်ကဲ့ဒီရှမ်းပြည်တောင်ပိုင်းနဲ့မြောက်ပိုင်းအကုန်လုံးပေါင်းလိုက်ရင်10မြို့နဲ့ကျော်မှာပေါ့နော်။နောက်ကချင်းပြည်နယ်မှာကျတော့မန်စီနဲ့မိုးမောက်မှာမဲရည်နေတော့ဒါပေမဲ့ကျွန်တော်ဘက်ကအသာစီးရထားပါတယ်။နောက်ရှမ်းတိုင်းသားရေးရဝင်ကြီးပေါ့နော်မန်လေးတိုင်းနဲ့ချင်းပြည်နယ်အဲ့ဒါလည်းပဲအခြေအနေတော်တော်ကောင်းတယ်လို့ပြောပါခင်ဗျာ။ပုံစံ16မှာအတိအကျမဖြစ်ပဲနဲ့ဟိုလက်မှတ်မထိုးရသေးတဲ့ကြောင့်မလို့အတိအကျပြောလို့တော့မရပါဘူး
။ဟုတ်ကဲ့ဆရာ
။အဲမဲမတမန်မှုတွေတော်တော်များတာကိုတွေ့ရပါတယ်။အခုပဲပင်လုံမှာပြည်အုပ်ချုပ်ရေးမှူးတယောက်ကကြီးခိုင်ကျိုးကိုပဲထည့်ရမယ်ပြီးအကျဉ်းချလိုက်ပြီးတော့မှဟိုမဲထည့်ခိုင်းတာမျိုးကြီးကျွန်တော်ကြုံရတယ်ပေါ့နော်။နောက်ဒီချွေညောင်မျိုးပေါ်ကမဲုံတစ်ခုမှပေါ့နော်။မဲုံမှုကိုယ်တိုင်ကမဲပုံးမှားပြီးထည့်လိုက်မိတဲ့မဲစာရွက်တွေကိုပင်မဲလုံးလိုက်တယ်။မဲုံစောင့်နေကအဲ့လိုဖြစ်နေတယ်ဘယ်လိုခြေရှင်းပေးမလဲလို့သက်ဆိုင်ရာဒီမျိုးနယ်ရွေးကော်ကသွားပြီးဆင်းတဲ့ချိန်မှာပြန်ပြတယ်မျိုးနဲ့တောင်ရှိပုံကိုတွေကဒီဥစ္စာသိစမ်းမရှိဘူးပယ်မဲဖြစ်စရာမရှိလို့ပြောတယ်တကယ်တော့မဲကြီးတွေ့တဲ့ခါမှာပယ်မဲဖြစ်သွားတယ်အဲ့မှာ level ပယ်မဲပေါင်းက450ပါသွားပါတယ်ခင်ဗျာအဲ့လိုမျိုးသိစတွေကတော်တော်များများကြုံတွေ့နေရတော့ကျွန်တော်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်နေမဖြစ်ဘူးဆိုတာကိုကျွန်တော်အသိချပြောလို့မရလို့ဖြစ်သွားပါတယ်ခင်ဗျာ
ဆရာတို့ဒီရှမ်းပြည်တောင်ပိုင်းနဲ့မြောက်ပိုင်းဘက်မှာအခုလိုမျိုးအခြေအနေကောင်းနေတယ်ဆိုတော့လေနောက်ဆုံးရလက်အနေနဲ့ပေါ့လေ SNLD ပါတီကရှမ်းပြည်နယ်အတွင်းမှာအစိုးရဖွဲ့နိုင်တဲ့အနေအထားမျိုးပြောနိုင်မလားဆရာဘယ်လိုဖြစ်နိုင်မလဲဆရာ
ကျွန်တော်တို့ကအစိုးရဖွဲ့ဖို့အတွက်ကိုစိတ်ပြီးအာရုံမထားဘူးခင်ဗျာအဓိကတော့ဖွဲ့စည်းပုံခြေခံဥပဒေကိုပြုပြင်ဖို့ပေါ့နော်ဖွဲ့စည်းပုံမပြင်မဲနဲ့2008အတိုင်းသွားမဲ့အစိုးရမျိုးဆိုလို့ရှိရင်လူထုကိုကိုစားပြုနိုင်ဖို့အမ်တန်ကိုညှောလင့်ချက်နည်းပါတယ်ဒါကြောင့်မလို့ကျွန်တော်အနေနဲ့ကတော့ဖွဲ့စည်းပုံပြင်ဆင်ရေးကိုပဲအဓိကထားပြီးလှုပ်ဆောင်သွားမှာဖြစ်ပါတယ်
။ဆရာဦးဆိုင်လေးအခုလို့ပြေးကြပြီလားကျေးဇူးများကြီးတင်ပါတယ်ဗျာ
။ဟုတ်ကဲ့ပါကျေးဇူးပါခင်ဗျာ။